ဂျပန်နိုင်ငံမှာ2011ခုနှစ်ကငရင်တန်းကြောင့်ဆူနာမီရေလိုင်းကြီးရိုက်ခတ်ပြီးဖူကူရှိမာနျူကလ িয়ার ဓာတ်ပစ်ဆိုင်ပျက်စီးပြီးတော့ဓာတ်ရောင်ကြီးတွေယိုဆိုင်ခဲ့ပါတယ်။ဒီယိုဆိုင်ခဲ့တဲ့12နှစ်မြောက်နှစ်ပတ်လည်ဝမ်းနဲ့ပွဲအခမ်းအနားတွေကိုစနေနေ့မှာဂျပန်နိုင်ငံမှာပြုလုပ်ခဲ့ပါတယ်။ဒီအခမ်းအနားကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတက်ရောက်ပြီးတော့ဝမ်းနဲ့ကြောင်းအမှားစကားပြောကြားခဲ့ပါတယ်
။ဆိုင်ရိုင်းဒိုဂိုကာဇုကီယာဂိုရှင်ဇုကဂိုယူဂျင်ကိုဥစီဒါရ
ဒီဖြစ်ဆိုးရေးထဲမှာမိသားစုဝင်တွေချစ်ခင်သူတွေဆုံရှုံခဲ့ရတဲ့ဆွေမျိုးသားချင်းတွေမိတ်ဆွေတင်ကဟာတွေဘလို့ခံစားနေရမယ်ဆိုတော့ကိုတွေ့မိတိုင်းကျွန်တော်အတော့ကိုပဲစိတ်ထိခဲ့ရပါတယ်လို့ဝန်ကြီးချုပ်ကီရှိတာကပြောကြားလိုက်တာဖြစ်ပါတယ်မတော်တဆဒီဘေးအန္တရာယ်ကြောင့်လူပေါင်း 2,000 လောက်သေဆုံးခဲ့ရပါတယ်။ရေဒီယိုတက်တိကြွတ်ဓာတ်ရောင်ကြီးရဲ့အန္တရာယ်ကြောင့်ထောင်ပေါင်းများစွာသောအိုးအိမ်တွေလည်းလူနေလို့မရဘဲနဲ့ဆုံးရှုံးခဲ့ရတာပါ။ဆူနာမီရေလှမ်းကြီးရိုက်ခတ်ခဲ့တဲ့အောက်မြေပွင့်တွေမှာဖူကူရှိမာနျူကလ িয়ার ဓာတ်ပစ်ဆိုင်ကနေ18မိုင်လောက်ကွာမှာရှိတဲ့ဟီဆန်နိုဟာမာရွာကိုလူများပြားလာရောက်ပြီးတော့ပန်းစည်းတွေချထားခဲ့ကြတာဖြစ်ပါတယ်။